ကလေးစစ်သားအုံပြမှုကိုတင်းတင်းကြပ်ကြပ်တားမြစ်ထားတဲ့ကလေးတငယ်အခွင့်ရေးဆိုင်ရာပဲရစ်ဂရီကဝန်နဲ့ကျင့်ဝတ်သဘောတူညီချက်ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးလိုက်ပါပြီ။အစိုးရရဲ့လှုပ်ဆောင်ချက်အပေါ်မှာလူခွင့်ရေးအဖွဲ့ကကြိုဆိုလိုက်ကြပြီးကလေးစစ်သားအုံပြမှုတွေပေါ်မှာထိထိရောက်ရောက်ရေးယူဆောင်ရွက်ဖို့အစိုးရမှပိုးပြီးတာဝန်ရှိလာတယ်လို့လည်းထောက်ပြကြပါတယ်။ဒီကြောင့် VOA သတင်းတောက်ကိုမိုးစောစွန်စမ်းမြင်မြန်ပြီးတော့သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ Paris Principle လို့ခေါ်တဲ့ Paris ဂတိကဝတ်နဲ့ကျင့်ဝတ်တွေစတင်အတည်ပြုခဲ့တဲ့စနစ်ပြညီလာခံကိုပြည်ထောင်စု Paris မြို့မှာဒီလ22ရက်နေ့ကကျင်းပပြီးဒီညီလာခံကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်၏ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့ပါတယ်။ဒီညီလာခံတက်ရောက်စဉ်မှာပြည်တော်စုဝန်ကြီးကကလေးစစ်သားပပျောက်ရေးဆိုင်ရာဆွေးနွေးပွဲကိုတက်ရောက်ပြီးမြန်မာနိုင်ငံကဆောင်ရွက်နေမှုတွေကိုရှင်းလင်းခဲ့တယ်လို့ကလေးတငယ်များကကွယ်ဆောက်ရှောက်ရေးဆိုင်ရာ Paris Grid Co နဲ့ကျင်းဝတ်အပေါ်မြန်မာပြည်ကသဘောတူအတည်ပြုကြောင်းလဲလက်မှတ်ရေးထိုးခဲ့ပါတယ်။အခုလိုလက်မှတ်ရေးထိုးလိုက်တဲ့အပေါ်မြန်မာနိုင်ငံကလူခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကကြိုဆိုကြောင်းပြောဆိုပြီးလက်တွေ့အကောင်အထည်ဖော်ဖို့ကိုလည်းတိုက်တွန်းလိုက်ပါတယ
်။ရေးစည်းစရာမှန်ကိုပြတ်တာတဲ့ဒီနဲ့လက်မှတ်ရေးထိုးခြင်းကိုတော့ကျွန်တော်ကြိုဆိုပါတယ်။ဒီလောက်နဲ့မကဘဲအမှန်တကယ်အကောင်အထည်ဖော်ပါလို့လည်းတိုက်တွန်းချင်ပါတယ်။
Paris Principle ကကလေးတငယ်များကကွယ်ဆောက်ရှောက်ရေးဆိုင်ရာ Paris Grid Co နဲ့ကျင်းဝတ်တည်နဲ့ပတ်သက်ပြီးအဓိကတာဝန်ရှိမှုအပိုင်းကိုဦးအောင်မျိုးမင်းကအခုလိုရှင်းလင်းပြောဆိုပါတယ်
။အဓိကကတော့ကလေးစစ်သားအုံပြမှုကိုတက်မတော်တဲ့မှာလုံးဝမရှိအောင်လှုပ်ဆောင်ပေးဖို့လိုအပ်ပါတယ်။အဲ့ဒီနေရာမျိုးမှာလက်နက်ကင်တပ်ဖွဲ့တွေတွင်မှလည်းကလေးစစ်သားဒီပပျောက်မှုအတွက်အစိုးရဘက်ကလိုအပ်တယ်လို့တင်ပြပြောဆိုမှုတွေလက်နက်ကင်တပ်ဖွဲ့အသီးသီးအကလေးစစ်သားတွေအားလုံးကိုတက်ကနေပြန်လဲကြောင်းရွှေ့နိုင်လို့မိခင်နေရာရင်းပြန်လဲရရှိဖို့အတွက်အစီအစဉ်တွေကိုရေးဆွဲပေးတာလက်နက်ကင်တပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်တာကိုလည်းတာဝန်ယူပေးရပါမယ်။နောက်တစ်ခုကတော့ကလေးစစ်သားအုံပြုနေတဲ့သူတွေကိုထိရောက်စွာရေးယူတာတွေကလေးစစ်သားနဲ့ပတ်သက်ပြီးတော့အုံပြုမှုကိုလူလူအမြင်တွေကြောင်းလာဖို့အတွက်အသိပညာပေးတဲ့ကိစ္စတွေမဖြစ်မနေလှုပ်ဆောင်ပေးဖို့တာဝန်ရှိရပါမယ်။
Paris Principle ကိုလက်မှတ်ရေးထိုးပြီးတဲ့နောက်မှာကုလသမဂ္ဂရဲ့ကလေးအခွင့်ရေးဆိုင်ရာစာချုပ် CRC ရဲ့နောက်ဆက်တွဲစာချုပ်ကိုပနာမလက်မှတ်ရေးထိုးရုံသာမကသဘောတူတည်ပြုဖို့လိုအပ်လာကြောင်းလည်းထောက်ပြပါတယ်
။ကုလသမဂ္ဂရဲ့ကလေးအခွင့်ရေးဆိုင်ရာစာချုပ်ရဲ့နောက်ဆက်တွဲမှာလက်နက်ကင်ပြည်ပကအတွင်းမှာရှိတဲ့ကလေးများကိုကာကွယ်ပေးရမယ်ဆိုနောက်ဆက်တွဲစာချုပ်တစ်ခုရှိပါတယ်။အဲ့ဒီစာချုပ်ကိုမြန်မာနိုင်ငံကပနာမလက်မှတ်စာရင်းလုပ်ထားပြီးသားဖြစ်ပါတယ်။အမှန်တော့အတူတူပါပဲခင်ဗျာ။ဒီဆက်မှုတွေအများကြီးရှိပါတယ်။ဒါပေမဲ့ဟိုဟာကတော့နိုင်ငံကုလသမဂ္ဂအောက်မှာရှိပြီးနိုင်ငံတွေအားလုံးကနေလက်မှတ်ထိုးတဲ့နိုင်ငံတွေမှာဖြစ်နေလေးစားရမယ်။အဲ့တော့ဒီ Paris Principle ကတော့ဟိုဥပဒေအရချုပ်နှောင်မှုတွေမကဘဲနဲ့နောက်တစ်ခေတ်အဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်မှုအပိုင်းတွေပုံမှုလှုပ်ဆောင်ရမယ်ဆိုတဲ့အချက်တွေကြာပါဝင်တာထူးခြားချက်တစ်ခုဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံကပထမစာချုပ်ကုလသမဂ္ဂရဲ့ CRC စာချုပ်ကိုအတိအကျပြထမ်းမဟုတ်ဘဲနဲ့ပဏာမပဲလက်မှတ်ထိုးထားရုံနဲ့မလုံလောက်တော့ပါဘူး Paris Principle ကိုလက်မှတ်ရေးထိုးတဲ့အတွက်ကြောင့်မလို့ CRC ရဲ့နောက်ဆက်တဲ့စာချုပ်ကိုလည်းအမြန်ဆုံးအတိအကျလက်မှတ်ရေးထိုးဖို့ ratification လုပ်ဖို့လိုအပ်နေပါတယ
် Paris Principle ကကလေးတငယ်များကာကွယ်စောင့်ရှောက်ရေးဆိုင်ရာ Paris ဂတိကဝတ်နဲ့ကျင်းဝတ်ဟာလက်နက်ကင်ပြိပကအတွင်းရှိကလေးတငယ်များကာကွယ်ရေးနဲ့ကလေးစစ်သားအုံပြမှုကိုကာကွယ်တားဆီးပြီးပြန်လည်နေရာချထားရေးပြန်လည်ပြုစုပျိုးထောင်ရေးကိုအဓိကဆောင်ရွက်ဖို့ရေးဆွဲထားတာဖြစ်ပါတယ်။မြန်မာနိုင်ငံဟာကုလသမဂ္ဂရဲ့ကလေးစစ်သားပပျောက်ရေးဆိုင်ရာစာချုပ်ကို2012ခုနှစ်မှာလက်မှတ်ရေးထိုးပြီးတဲ့နောက်တမ်မရော်အတွင်းမှာကလေးစစ်သား800ကျော်ကိုပြန်လည်လွှတ်ပေးခဲ့တယ်လို့ကလေးစစ်သားစုဆောင်းသူအရာရှိ80ကျော်နဲ့စစ်သည်400ကျော်ကိုလည်းရေးယူတာရင်းရှိခဲ့ပါတယ်။